ကဘာကြီးပူနွေးလာမှုကိုထိန်းချုပ်ရေးကြီးမှန်းချက်ကိုဆက်လက်ထိန်းသိမ်းထားဖို့နိုင်ငံပေါင်း200အခြေတင်ဆွေးနွေးပြီးစနေနေ့ကသဘောတူခဲ့ကြပြီမဲ့ကြောင်မီသွေးအသုံးပြုမှုနဲ့ပတ်သက်လို့တော့နောက်ဆုံးအချိန်ကြမ်းမှရှော့ချသတ်မှတ်လိုက်ပါတယ်ဖန်လုံရန်ွယ်ထုတ်လွှတ်မှုမှာတခုတည်းသောအဓိကအရေးမြစ်ဖြစ်တဲ့ကြောင်မီသွေးစွန့်အင်ရက်စားရေးအစားရှော့ချရေးဆိုတာနဲ့အစားထိုးဖို့အိန္ဒိယရဲ့အဆိုပြုချက်အရပြောင်းလဲလိုက်တာကိုအကြီးအကျယ်စိတ်ပျက်ရာကြောင်းကျွန်းနိုင်ငံငယ်တွေအပါအဝင်နိုင်ငံအတော်များများကပြောပါတယ်စကော့တလန်ဂလက်စကိုမှာသတင်းအပတ်ကြားချင်းပတဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံနောက်ဆုံးနေ့အစောပိုင်းမှာသဘောတူညီချက်တစ်ခုမြန်မြန်ဆန်ဆန်ထွက်ပေါ်လာတဲ့ကိစ္စကိုနိုင်ငံတွေမကြင်မနက်ဖြစ်ခဲ့ကြပေမဲ့လည်းဘာသဘောတူညီချက်မှမရတာထက်ဆိုင်ရင်တော့အခုသဘောတူညီချက်ကကောင်းပါတယ်လို့လည်းပြောပါတယ်။ကြောင်မီသွေးနဲ့ပတ်သက်ပြီးအသုံးအနှုန်းကိုနောက်ဆုံးအချိန်ကပ်ပြီးပြောင်းလဲလိုက်တာကစီမင်းစည်းကမ်းနဲ့မကိုက်ညီဘူးဆိုပြီးဆွစ်ဇာလန်နဲ့မက္ဆီကိုကိုယ်စားလှယ်တွေကပြောဆိုချပါတယ်။ဒါပေမဲ့လည်းဒီနီးလန်းကလွဲလို့ရွေးချယ်စရာမရှိဘူးလို့လည်းပြောပါတယ်။ဒီလိုပြောင်းလဲလိုက်တာကြောင့်ဆက်မှုခေတ်မတိုင်ခင်ကာလကအပူချိန်ထက် 1.5 ဒီဂရီစင်တီဂရိတ်အထိကဘာကြီးပူနွေးမှုကိုထိန်းထားရေးဆိုတဲ့နိုင်ငံတကာရဲ့ရည်မှန်းချက်ကိုပြည့်မီဖို့ပို့ပြီးတော့ခက်ခဲသွားစေမယ်လို့လဲဆွစ်ဇာလန်သဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးကပြောပါတယ်ရှင်